ဒီကနေ့ဟာ2009ခုနှစ်ကတန်ဃာတော်တွေဦးဆောင်လှူရှားခဲ့တဲ့ရှူဝါယောင်ဒေါ်လာရေး14နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပြီးမန္တလေးကလမ်းမကြီးပေါ်မှာတန်ဃာတော်တွေနဲ့အများပြည်သူပူးပေါင်းပြီးတော့စုဝေးဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့မှာလည်းလူငယ်တချို့စုပေါင်းပြီးစမ်းကြောင်းတပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့သလိုတဲကြွလှုပ်ရှားရန်ကုန်အမျိုးသမီးများအဖွဲ့နဲ့တက္ကသိုလ်ကျောင်းသူဟောင်းတွေပူးပေါင်းပြီးစနစ်ဆိုးကိုအမြင့်ချိုးမဲ့တပုံအမျိုးသမီးတပိတ်ဆိုတဲ့ခေါင်းစဉ်နဲ့ဆင်နာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။စမ်းကြောင်းမြင်နေကုန်ရက်မှာတော့ဒီကနေ့မနေ့အစောပိုင်းတနအိကျော်ကတိကျက်တန်တချို့ကြားခဲ့ရပြီးတေဆုံးတာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့အဖြစ်အပျက်အသေးစိတ်ကိုမသိရသေးပါဘူး။စကိုင်းတိုင်းကကလေးမျိုးမှာရှူဝါယောင်ဒေါ်လာရေး14နှစ်ပြည့်အထိမ်းအမှန်းနဲ့အတူရပောင်း230မြောက်ချီတက်ဆန္ဒပြခဲ့ကြသလိုရင်းမပင်ခရိုင်စလင်းကြီးမြောက်ချမ်းနဲ့ရင်းမပင်ရှေ့ချမ်းရွာပေါင်းစုံတပိတ်199ရမြောက်ဆန္ဒပြပွဲရွှေဘိုမြို့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။တနင်္သာရီတိုင်းဒေါ်ဝဲခရိုင်လောင်းလုံးမှာမြို့နယ်လုံးဆိုင်ရာအခြေခံပညာကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းနဲ့ဆင်နာသိမှုကိုချီတက်ဆန္ဒပြခဲ့ကြပြီးမွန်ပြည်နယ်ပေါင်မြို့မှာလည်းဆန္ဒပြခဲ့ပါတယ်။ရင်းကျမ်းတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဆက်လုပ်နေတဲ့ကြားမှာပဲဒေသတချို့မှာအခုလိုဆန္ဒပြပွဲတွေဆက်ရှိနေတာပါ။အာဏာသိမ်းခဲ့တဲ့နေ့ကနေဒီနေ့ထိဆိုရင်စစ်တပ်နဲ့ရဲကပစ်ခတ်ဖြိုခွဲတာဖမ်းဆီးထားချိန်အတွင်းတေဆုံးတာစတာတွေကြောင့်တေဆုံးသူ1125ယောက်တည်းမနည်းရှိပြီလို့နိုင်ငံရေးကျင်းပများကကုညီဆောက်ရှောက်ရေးအသင်း ABB ကထုတ်ပြန်ပါတယ်။စစ်ကောင်စီကတော့ဒီရေအတွက်ဟာလုံခြံချက်ကားထားတာဖြစ်ပြီးအဲ့လောက်မများဘူးလို့တုံ့ပြန်ပါတယ်။ABB ကထုတ်ပြန်တဲ့စီးရင်အရဒီကနေ့အထိဖမ်းဆီးခံရသူအရေအတွက်6803ယောက်ရှိပြီဖြစ်ပြီး293ယောက်ပြစ်ဒဏ်ချမှတ်ခံထားရပြီးတော့အဲ့ဒီအထက်မှာကလေးအွယ်နှစ်ဦးအပါအဝင်26ယောက်ကတည်ဒဏ်ချမှတ်ခံထားရပါတယ်